ကမ္ဘာကယောဂါ COVID-19 ကိုတိုက်ဖျက်ရေးမှာအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့အကြားပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းထားတဲ့ကြေညာချက်တစ်ကြောင်ကိုအမေရိကန်ခြေစိုက် Insurance Society အဖွဲ့ကဧပြီလ3ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။ဒီကြေညာချက်ကိုအမေရိကန်တရုတ်နိုင်ငံဆက်ဆံရေးကိစ္စကြွန့်ကျင်သူထင်ရှားတဲ့အမေရိကန်သုတေသီတွေနဲ့အမေရိကန်အစိုးရအစိုးရအရာရှိဟောင်းစုစုပေါင်းအယောက်90ကပူးတွဲလက်မှတ်ရေးထိုးထုတ်ပြန်ခဲ့တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဟောင်း Madeleine Albright နဲ့ Australian ဝန်ကြီးချုပ်ဟောင်း Kevin Rudd တို့ပါဝင်လို့ဒီမနက်ကဆိုင်ရာအမေရိကန်တမကြီးဆောင် Direct Mitchell ကလည်းမြို့သားဒီမိုကရက်တစ် Institute ဥက္ကဋ္ဌအနေနဲ့ပါဝင်လက်မှတ်ရေးထိုးထားပါတယ်။ကိုရိုနာဗိုင်းရပ်စ်အခက်အခဲကိုဖြေရှင်းဖို့မဟာမိတ်တွေ၊မိတ်ဆွေတွေနဲ့တခြားတိုင်းပြည်တွေနဲ့အတူတစ်ကမ္ဘာလုံးတိုင်းတာအနေနဲ့ကြိုးပမ်းအားထုတ်ကြဖို့တိုက်တွန်းလိုတယ်လို့အမေရိကန်မြို့သားလုံခြုံရေးကောင်စီအကြံပေးဟောင်း Stephen Hadley ကကြေညာချက်ထဲမှာရေးသားထားပါတယ်။အမေရိကန်တရုတ်တို့အကြားအကျိုးစီးပွားနဲ့အတွေ့အခေါ်တန်ဖိုးမတူညီတာတွေတိတိတတ်တာရှိနေတာကိုကြေညာချက်ထဲအတိအမှတ်ပြုဖော်ပြထားပေမဲ့ကာယောဂတိုက်ဖျက်ရာမှာအဲ့ဒီတန်ဖိုးတွေအကျိုးစီးပွားတွေကိုအလျှော်ပေးလိုက်လျောစရာမလိုပဲတနေ့ကပူပေါင်းဆောင်ရွက်လို့ရကြောင်းနဲ့ဒုတိယကမ္ဘာစစ်အတွင်းတကမ္ဘာလုံးရေကြောက်ယောဂကာကွယ်ဆီထိုးနိုင်ရေးအတွက်အမေရိကန်နဲ့ဆိုဗီယက်ပြည်ထောင်စုတို့အကြားပူပေါင်းဆောင်ရွက်နိုင်ခဲ့ကြောင်းလည်းထောက်ပြထားပါတယ်